မြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ရေးနဲ့ဒီမိုကရေစီထွန်းကားရေးအတွက်နိုင်ငံရဲ့သဘာဝတည်ရန်ဇာတရင်းမြစ်တွေဟာအရေးကြီးတဲ့ခံကဏ္ဍကပါဝင်တဲ့အတွက်ပြုပြင်ပြောင်းလဲဖော်ဆောင်နေတဲ့မြန်မာအစိုးရအနေနဲ့ဒီတည်ရန်ဇာတတူးပေါ်ရေးလုပ်ငန်းတွေမှာထင်သာမြင်သာရှိပြီးတာဝန်ခံတတ်ဖို့လာမယ့်နိုဝင်ဘာလမှာသမ္မတဥဘာမာမြန်မာနိုင်ငံကိုတွားရောက်တဲ့အခါမြန်မာအစိုးရကိုဖိအားပေးဖို့အမေရိကန်အောက်လွှတ်တော်အမတ်16ဦးကအောက်တိုဘာလ14ရက်နေ့မှာတောင်းဆိုလိုက်ပါတယ်ဒီအကြောင်းကိုဒေါက်ခင်မျိုးသက်ကတင်ဆက်ပေးပါမယ်ခင်ဗျာ
EADI ဘုတ်ဖွဲ့ဝင်တွေရဲ့28ကြိမ်မြောက်အစည်းအဝေးကိုနေပြည်တော်မှာအောက်တိုဘာလ14ရက်နေ့ကစပြီးနှစ်ရက်ကြာကျင်းပနေချိန်မှာပဲလွှတ်တော်အမတ် Steve Chabot ဦးဆောင်တဲ့အောက်လွှတ်တော်အမတ်16ဦးက November လထဲမှာမြန်မာနိုင်ငံကိုတွားရောက်ဖို့အစီအစဉ်နေတဲ့ American သမ္မတ Barack Obama ဆီကိုအောက်တိုဘာလ14ရက်နေ့အင်ကာနေ့မှာသတိပေးစာတစ်စောင်ရေးသားပေးဖို့တောင်းဆိုခဲ့တာဖြစ်ပါတယ်။တင်ရန်ဆက်တပေါ်မြတဲ့မြန်မာနိုင်ငံဟာအာရှဒေသမှာအရင်ကကျွဲဝခဲ့ပေမဲ့စစ်ဆေးကနှစ်ပေါင်း90လောက်အထုတ်ခဲ့ပြီးအာဂတိလိုက်စားမှုမျိုးစုံနဲ့ရှင်ရဲနေစေကြတာမို့အခုအပြောင်းလဲတွေလှုပ်လာချိန်မှာအရင်တုန်းကပုံစံမျိုးတွေပြောင်းအောင်လုပ်ဖို့လိုအပ်ကြောင်းနဲ့နိုင်ငံတည်ရန်စားတာကရရှိတဲ့အကျိုးမြတ်ကိုပြည်သူတွေခံစားနိုင်အောင်လုပ်ပေးဖို့လိုအပ်တာမို့အမေရိကန်အစိုးရကမြန်မာနိုင်ငံပြုပြင်ပြောင်းလဲရေးအတွက်တွန်းအားပေးရမှာဒီတည်ရန်စားတာတူဖို့ရေးလုပ်ငန်းတွေမှာပွင့်လင်းမြင်သာမှုရှိလာအောင်မြန်မာအစိုးရကိုတိုက်တွန်းပေးဖို့လွှတ်တော်အမတ်တွေကတင်ပြထားတာဖြစ်ပါတယ်။ရေနံသဘာဝတန်းခွေနဲ့တက်တူတူးဖော်ရေးလုပ်ငန်းတွေမှာကုမ္ပဏီတွေရဲ့ပိုင်ဆိုင်မှုနဲ့ contract စာချုပ်တွေနဲ့ပတ်သက်ပြီးနိုင်ငံတကာစံနှုန်းတိုင်းဖွင့်လင်းမြင်သာမှုရှိအောင်လှုံ့ဆော်မှုကတိပေးခဲ့တဲ့အတွက် EITI က2014ခုနှစ်ဇူလိုင်လမှာမြန်မာနိုင်ငံကိုအဖွဲ့ဝင်လောင်းဖြစ်နေလက်ခံခဲ့တာဖြစ်ပါတယ်။ဒါပေမဲ့တစ်လကြာမှာပဲမြန်မာအစိုးရရေးထိုးခဲ့တဲ့ contract စာချုပ်တွေနဲ့ပတ်သက်ပြီးလျှို့ဝှက်ထားဆဲဖြစ်တာတွေ့ရတယ်လို့လူမှုသဘောထားကိုအလေးမထားတာတွေ့ရတဲ့အတွက်အခုလိုတိုက်တွန်းရတာဖြစ်ကြောင်းလည်းဖော်ပြထားပါတယ်။ American လွှတ်တော်အမတ်တွေအနေနဲ့မြန်မာစိုးရဲ့ပြုပြင်ပြောင်းလဲလှုံ့ဆော်မှုဂရိအတိုင်းမလုပ်တာတွေအတွက်စိုးရိမ်မှုတွေရှိနေတယ်လို့ American နိုင်ငံကမြန်မာရေးဆောင်ရနေတဲ့ US Campaign for Burma အဖွဲ့ဥက္ကဋ္ဌ Jennifer Gulley ကပြောပါတယ်
။ The country the Burmese government made sort of certain pledges or promises if you will about different levels of transparency.
အဖွဲ့ဝင်လောင်းနိုင်ငံတနိုင်ငံဖြစ်လာဖို့အတွက်မြန်မာအစိုးရကပွင့်လင်းမြင်သာမှုရှိအောင်လုပ်ပေးမယ်ဆိုတဲ့ကတိတွေပေးခဲ့ပါတယ်။ပွင့်လင်းမြင်သာမှုအဆင့်အမျိုးမျိုးရှိတဲ့တဲကအကြီးမားဆုံးပြဿနာတစ်ခုဖြစ်နေတာကမြန်မာအစိုးရကရေးဆွဲပြီးတော့ရေနံနဲ့သဘာဝတန်ခွေလောက်ွက်တွေအတွက်ကုမ္ပဏီတွေနဲ့လက်မှတ်ရေးထိုးတဲ့ contract စာချုပ်တွေပါ။တကယ်လဲစိုးရင်စီတာကမြန်မာအစိုးရဘက်ကနေပြီးတော့ကတိတွေပေးထားပေမဲ့လည်း contract စာချုပ်ကစပြီးတော့ရောင်းချတဲ့အထိမြန်မာနိုင်ငံရဲ့သဘာဝတည်ရန်ဇာတတွေထုတ်ယူမှုလုပ်ငန်းစဉ်အစဉ်အဆက်တွေအခုထိကိုပွင့်ပွင့်လင်းလင်းနဲ့ပြည်သူသိသာလာအောင်လို့လုပ်တာမျိုးမရှိသေးပါဘူး
မြန်မာအစိုးရကပွင့်လင်းမြင်သာမှုရှိလာအောင်လုပ်မယ်လို့ကတိတွေထပ်ထပ်ပေးခဲ့ပေမဲ့ဒီကတိတွေကိုတည်အောင်လုပ်မပေးခဲ့တယ်လို့အသုံးစီဘတ်ဂျက်တွေနဲ့ပတ်သက်ပြီးပြည်သူဝန်ဆောင်မှုတချို့အတွက်ပွင့်လင်းလာတာမျိုးရှိပေမဲ့စစ်အသုံးစီနဲ့ရေနံနဲ့သဘာဝဓာတ်ဝင်ကရတဲ့ဝင်ငွေအတိအကျကိုပွင့်မလင်းနဲ့ထုတ်ဖော်ပြောဆိုတာမျိုးမရှိဘူးလို့ဝေဖန်ပါတယ်။ American သမ္မတ Barack Obama အနေနဲ့မြန်မာနိုင်ငံကိုတွားရောက်ဆင်မှာမြန်မာအစိုးရဘက်ကတာဝန်ယူမှုရှိတဲ့အနေနဲ့မူဝါဒတွေစီမင်းစည်းကမ်းနဲ့ဤဥပဒေတွေပြုပြင်ပြောင်းလဲလာအောင်ပွင့်လင်းမြင်သာမှုရှိလာအောင်လှုံ့ဆော်မှုတိုက်တွန်းတယ်လို့တမတ်တွေဆာမတင်ပြထားတဲ့အတိုင်းတမရဥပမာလှုပ်ဆောင်တဲ့နယ်လို့လည်းပြောပါတယ
် The US and Burmese governments formed what's called the US Myanmar Extractive Industries Transparency Initiative.And what they did with that was sort of the U.S. government did marry itself
American
to partnering
American
with the Burmese government on how to reform
the extractive industries. American Soya ga Myanmar naingan go maha mei phin ne le twae nai mu tayan za da thau yu yi longan nwe ma Myanmar naingan bak ga ni pi lo blo pyu pyin pyaung le me so ra go di phwe ga lou saung na ba.မြန်မာနိုင်ငံအတွက်အဓိကဝင်ငွေရနေတဲ့ဒီရေနံနဲ့သဘာဝတန်ခွေလုပ်ငန်းမှာပွင့်လင်းမြင်သာမှုရှိဖို့သမ္မတဥဘာမအနေနဲ့အလေးနဲ့အခရုစိုက်ဖို့လိုပါတယ်။ဒီလိုမျိုးပွင့်ပွင့်လင်းလင်းဖြစ်လာအောင်လို့မလုပ်နိုင်အောင်ဆိုရင်တော့အမေရိကန်အစိုးရရဲ့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ကြိုးပမ်းမှုတွေထိခိုက်စေမှာမလို့ဒါကိုအဓိကလှုံ့ဆော်မှုတိုက်တွန်းရပါလိမ့်မယ်
။မြန်မာနိုင်ငံက EITI အဖွဲ့ဝင်ဖြစ်စေဖို့အတွက်2016ခုနှစ် January လ2ရက်နေ့မှာလူအချက်တွေကိုပြည့်မြအောင်လှုပ်ဆောင်ထားတဲ့အစိုးရခန်းစာကိုတင်သွင်းရမှာဖြစ်ပြီးတကယ်လို့မတင်သွင်းနိုင်ရင်အဖွဲ့ဝင်လောင်းအဖြစ်ကနေဆိုင်းငံ့တာကိုခံရနိုင်ပါတယ်။2015ခုနှစ်ဇူလိုင်လ1ရက်နေ့မှာတော့နှစ်ပတ်လည်လှုပ်ဆောင်မှုအစိုးရခန်းစာကိုတင်သွင်းရမှာဖြစ်ပါတယ်။အောက်တိုဘာလ16ရက်နေ့မှာမြန်မာတင်ရန်စားသားများတူးဖော်မှုပွင့်လင်းမြင်သာမှုအဖွဲ့ကနေပြည်တော်မှာပဲအစည်းအဝေးတက်ကိုကျင်းပပြီးမြန်မာနိုင်ငံဘက်ကပြုပြင်ပြောင်းလဲနေမှုတွေနဲ့ဆောင်ရွက်နေတဲ့လုပ်ငန်းတွေကိုတင်ပြမှာလည်းဖြစ်ပါတယ်။